အနေဒီအရသာအစိုးရတက်လာပြီးတစ်နှစ်ကျော်ကာလအတွင်းလှုပ်ဆောင်ချက်တွေပေါ်အမေရိကန် IRI အဖွဲ့ကလူမှုစစ်တမ်းကောက်ယူရရှိလာတဲ့ရလဒ်တွေဟာအရင်ဦးသိန်းစိန်အစိုးရလက်ထက်နဲ့နှိုင်းယှဉ်ရင်ကွာခြားမှုတိတ်မရှိတာတွေ့ရလို့အစိုးရဘက်ပေါ်မြန်မာပြည်သူလူထုကထင်သလောက်အားရမှုမရှိဘူးလို့ဖြေဆိုနေကြပါတယ်ဒီကြောင့်လည်းပတ်သက်လို့မတ်အီတန်စင်ကစူးစီးတင်ပြထားပါတယ
်ဒေါ်စန်းစုကြည်ဦးဆောင်တဲ့ NLD အရသာအစိုးရတက်လာပြီးတော့တစ်နှစ်ကျော်ကာလအတွင်းNLD အစိုးရရဲ့လှုပ်ဆောင်ချက်အပေါ်လူမှုစစ်တမ်းကောက်ယူရရှိတဲ့ရလဒ်တွေကိုဦးသိန်းစိန်အစိုးရအပေါ်မြင်နေတဲ့နှိုင်းယှဉ်တဲ့အခါမှာကွာခြားမှုတိတ်မရှိတာကိုတွေ့ရသလိုအစိုးရစစ်အပေါ်မြန်မာပြည်သူတွေကထင်သလောက်အားရမှုမရှိဘူးလို့ဖြေကြားသူတွေလည်းရှိနေပါတယ်။မေဂန်ချေဆိုင်နိုင်ငံတကာ Republican Institute IRI ရဲ့မြန်မာနိုင်ငံဆိုင်ရာစီရင်စစ်ကောက်ယူရေးအဖွဲ့ကမတ်လ9ရက်နေ့ကနေဧပြီလ10ရက်နေ့အထိကောက်ယူခဲ့တဲ့လူမှုစစ်တမ်းရဆိုရင်ဖြေဆိုသူ3000ရဲ့85ရာခိုင်နှုန်းဟာမြန်မာနိုင်ငံကလမ်းမှန်ကိုဥတည်နေရဲဆိုပြီးတော့ယူဆကြပါတယ်။2014ခုနှစ်ဦးသိန်းစိန်ဆိုရအပေါ်တည်နှက်မှုလူမှုစစ်တမ်းနဲ့နှိုင်းယှဉ်ရင်တော့2014ခုနှစ်တုန်းက88ရာခိုင်နှုန်းသောဖြည့်ဆိုသူတွေကမြန်မာနိုင်ငံလမ်းမှန်ပေါ်ဥတည်နေတယ်လို့ယူဆခဲ့ကြတာပါ။ဦးသိန်းစိန်ဆိုရလက်ထက်မှာမြန်မာနိုင်ငံမှာပြည်ပခါတွေကျုံနေသေးရပေမဲ့လည်းထုတ်ဝေမှုဆိုင်ရာစင်စာတရားမှုဖျက်သိမ်းပြရတဲ့နိုင်ငံရေးအကျဉ်းသားတွေလွတ်ပေးမှုအပြင်အင်တာနက်ဝန်ဆောင်မှုပုံမှုလွယ်ကူလာတာတွေကြောင့်အရင်စစ်အစိုးရလက်ထက်ကထက်ဆိုင်ပိုတိုးတက်ပြီးတော့မြန်မာပြည်လမ်းမှန်ပေါ်ကိုဥတည်နေတယ်ဆိုပြီးတော့ပိုယူဆကြဟန်ပေါ်ပါလေ2014ခုနှစ်စစ်တမ်းရဖြည့်ဆို့သူ83ရာခိုင်နှုန်းကစီးပွားရေးအခြေအနေတိုးတက်လာတယ်လို့ယူဆပေမဲ့လည်းအခုစစ်တမ်းမှာတော့53ရာခိုင်နှုန်းကပဲစီးပွားရေးအတော်အသင့်အဆင်ပြေတယ်လို့ဖြေကြားကြပါတယ်လက်ရှိအစိုးရအပေါ်အားရမှုရှိလားဆိုတဲ့မေးခွန်းကိုဖြေကြားရမှာတော့2014ခုနှစ်တုန်းကဖြည့်ဆို့သူ69ရာခိုင်နှုန်းကအားရတယ်လို့ပြောပေမဲ့လည်းအခုစစ်တမ်းမှာတော့အားရသူ58ရာခိုင်နှုန်းထိရောကျသွားတာကိုတွေ့ရပါတယ်။ဒီစစ်တမ်းရလက်ကိုမသိခင်ကတည်းကနိုင်ငံရဲ့စီးပွားရေးကသာအရေးကြီးဆုံးဖြစ်တဲ့ဆိုတဲ့အကြောင်းကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဦးညွန်ဝင်းကပြောခဲ့တာဖြစ်ပါတယ်။ဒါနဲ့လည်းပြည်ထောင်ရေးငြိမ်းချမ်းအောင်လုပ်ဖို့ကနံပါတ်1ဆောင်ရွက်ရမယ့်ကိစ္စဖြစ်ကြောင်းကိုလည်းပြောပါတယ
်။ Facial Infancia Authentication Government is taking care of
ဆိုရတဲ့ဆက်ပထမနှစ်မှာငင်းချင်းဖြစ်စဉ်ငင်းချင်းရေးဆွေးနွေးပွဲတွေကိုထိတ်ဆုံးသွားအလေးထားဆောင်ရွက်ပါတယ်။စီးပွားရေးကအဓိကအရေးကြီးတယ်ဆိုတာကိုမငင်းလို့ပဲ။ထိတ်ဆုံးကအရေးပါတော့မဟုတ်ပါဘူး။အရေးကြီးဆုံးကငင်းချင်းရေးပါ။တနိုင်ငံလုံးငင်းချင်းရေးရဖို့ဆောင်ရွက်ရမှာပါ
။ဒီလိုရလဒ်တွေနှိုင်းရှင်ရမှာဒေါ်ဖန်စစ်ကြီးအစိုးရထက်ဦးသိန်းစိန်အစိုးရကိုပိုသဘောကျပွဲကင်းကင်းနဲ့တွေအပေါ်အဲအိုးကြတဲ့လူလာသူတွေလည်းရှိနေပါတယ်။2015ခုနှစ်ရွေးကောက်ပွဲမှာ NLD အစိုးရအပြတ်အသတ်နိုင်ရပြီးတဲ့နောက်အပြောင်းလဲတွေချက်ချင်းတွေ့လို့ရပြည်သူတွေကဆန္ဒစောနေတာကြောင့်တနည်းဆိုရင်ကာလာလေးအတွင်းမှာအပြောင်းလဲတွေအပေါ်ပြည်သူတွေကအားမရနိုင်တာကြောင့်စစ်တမ်းမှာဒီလိုရလဒ်တွေတွေ့ရတာဖြစ်နိုင်တယ်လို့စောင့်ကြည့်လေးလာသူတချို့ကယူဆကြပါတယ်။ဒီလူမှုစစ်တမ်းရဲ့နေကွန်းတွေမှာလူမှုစီးပွားရေးဆိုင်ရာသတင်းမီဒီယာဆိုင်ရာဒေသတွင်းဥပဒေစိုးမိုးရေးတရားစာတကန့်တွေထိမ့်သိမ့်မှုအပြင်စွတ်တော်ပိုင်းဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်တဲ့နေကွန်းတွေပါဝင်တယ်လို့ IRI ရဲ့ဒေသဆိုင်ရာအကြီးအကဲ Devin Billacki ကပြောပါတယ်။ဒေါ်စန်းစစ်ကြီးဆိုရဟာလူခွင့်ရေးဆိုင်ရာနဲ့တိုင်းရင်းသားအရေးတို့နဲ့ပတ်သက်ပြီးတော့ဝေဖန်မှုတွေလည်းခံနေရတာဖြစ်ပါတယ်။လူမှုစစ်တမ်းဖြေဆိုသူအများစု60ရာခိုင်နှုန်းကစီးပွားရေးတိုးတက်မှုကသာအရေးကြီးဆုံးဖြစ်တယ်လို့ပြောဆိုကြပါတယ်။အင်းမီကထက်ဆိုင်ရင်ဒီမိုကရေစီရေးအရနိုင်ငံပိုတိုးတက်လာတယ်လို့ထင်လားဆိုတဲ့မေးခွန်းကိုတော့ဖြေဆိုသူထွက်ဝက်ကျော်ကပိုတိုးတက်လာတယ်လို့မြင်ကြပြီးတော့31ရာခိုင်နှုန်းကတော့မပြောင်းလဲပါဘူးလို့ဖြေဆိုကြပါတယ်။7ရာခိုင်နှုန်းကတော့ပိုဆိုးလာတယ်လို့မြင်ကြပါတယ်။ဖြည့်ဆိုသူအားလုံးရဲ့သုံးပုံတပုံကအများရှိမှာနိုင်ငံရေးဆွေးနွေးဖို့မဆိုးရွံ့တော့ဘူးလို့ဖြည့်ဆိုကြပါတယ်။ဆက်ကတလာတာတက်တန်းရှိသေးတဲ့ NLD အစိုးရအနေနဲ့စစ်ဆေးမှုတွေနဲ့ချီပြီးတော့စစ်အစိုးရလက်အောက်ကစတင်ခဲ့တဲ့ပြဿနာတွေအားလုံးကိုဖြေရှင်းနိုင်ဖို့အချိန်ယူရမှာဖြစ်ပါတယ်။စစ်တမ်းအရဖြည့်ဆိုသူသုံးပုံတပုံကျော်ဟာလက်ရှိအစိုးရအနေနဲ့ဒီနှစ်မကုန်ခင်ကောင်းမွန်တဲ့ကြောင်းလဲမှုကြီးကိုမျှော်လင့်နေကြောင်းပြောဆိုထားပါတယ်။စစ်တော်ကြီးရနဲ့ပြည်တွင်းငြိမ်းချမ်းရေးဖြစ်စဉ်တွေအပေါ်တိုးတက်မှုကိုမျှော်လင့်ကြပါမယ်လေ။ပြည်သူတွေကြားတိုးတက်မှုအလိုလားဆုံးကတော့စီးပွားရေးကဏ္ဍပဲဖြစ်ပါရဲ့ရှင်။